ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ဒုက္ခသည်တွေပြည်နယ်လက်ထံကြီးလူငယ်တွေနှောက်နှေးကြန့်ကြာနေရတာဟာဘင်္ဂလားဒေ့ရှ်ဘက်ကပြက်ကွက်မှုကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားကြီးအကြီးအကဲအရှိတူကဝေဖန်လိုက်ပါတယ်။တစ်ဖက်မှာတော့ဒုက္ခသည်ပြန်ခေါ်ရေးမှဒုက္ခသည်ဘက်ကယုံကြည်အားကိုးလောက်တဲ့လူငယ်မျိုးတွေကိုမြန်မာဘက်ကလှူဆောင်ဖို့လူမဲလူလေအကြံပြုပါတယ်။ဆိုရင်ကြာဒုက္ခသည်တွေနေရပြင်ကြီးအစီအစဉ်နောက်ဆုံးအခြေအနေတွေကိုမှတ်မိထားတာစုံစမ်းမြင်မြန်သတင်းပေးပို့ထားပါတယ်ရှင်။
ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်အတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တဲ့အချက်အလက်တွေပေးဖို့ပြက်ကွက်တာအကြောင်းပြန်ကြားဖို့ပြက်ကွက်တာတွေကြောင့်အစီအစဉ်တွေကျန်ကြာခဲ့ရတယ်လို့မြန်မာနိုင်ငံသားရဲ့ကြီးတဲ့အရာရှိတဦးကပြောဆိုထားတာပါလက်ရှိအားဖြင့်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုပြန်လည်ပြို့ထားတဲ့ဒုက္ခသည်လူ့ရေးစင်ရလူ့ရေးတသိန်းခန့်စီပြီးအဲ့ဒီအထက်ကပြန်လည်ခေါ်ယူဖို့မြန်မာဘက်ကစစ်စစ်လက်ခံထားတာ4000ခန့်ရှိတယ်လို့ဆိုပါတယ်။လက်ခံရေးစာချုပ်အရသတ်မှတ်ထားတဲ့အချက်လက်တွေလိုအပ်နေသေးတာကြောင့်အချက်လက်တွေပြန်လည်တောင်းခံထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်ပြို့တာမရှိသေးဘူးလို့ပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးပိုင်းအတွက်စစ်စစ်လှုပ်ဆောင်နေရတဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စစ်သက်ဆွေးနွေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကခုလိုပြောဆိုလိုက်တာပါ
။သူတို့အားလုံးတစ်ပိတ်ဒီပါလောက်ပို့ထားတယ်။ကျွန်တော်တို့ဘက်ကလေ
။ဟုတ်။
နော်။ကျွန်တော်တို့ကစစ်သက်ထားတာ3000နဲ့4000ကြားရရှိတယ်။ဒါပေမဲ့လုံးလုံးစေကျွန်တော်တို့လက်ခံရရှိတဲ့သူတို့ဖောင်တွေကလက်ခံသဘောတူထားတဲ့အတိုင်းဖြစ်မှာတော့အချက်နှစ်ချက်အချက်နှစ်ချက်ကြံနေတယ
်။
အချက်နှစ်ချက်ကိုသူတို့ပါတယ်ဆိုတော့ကျွန်တော်ပြောတယ်ဒီနေ့ဆန္ဒအလျောက်ပြန်ချင်းဖြစ်ပါလေဆိုတော့တစ်ချက်ကအဲ့တစ်ချက်ကတော့ပြီးလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ဒီရဲ့ဥပဒေကိုလေးစားလိုက်တာပါပဲဆိုတော့အဆက်နဲ့ချက်မပါဘူးဒါမှလည်းကျွန်တော်တို့ကဒီဟာကိုကြက်ကြနေမှာဆိုတော့အဲ့ဒီချက်နဲ့ချက်မပါပဲမဲ့လက်ခံပြီးတော့ကျွန်တော်စစ်စစ်ပြင်ရယ်ဒီမှာငါမနေရဘူးလားမနေရဘူးလားဆိုတော့
ပြီးခဲ့တဲ့နှစ်လောက်ထဲကစတဲ့အကောင့်တွေပေါ်ပြတဲ့ဒုက္ခတွေပြန်လည်လက်ခံရတာနဲ့တိမ်တန်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဆန္ဒငင်းစလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်တင်နေကြတာပါဒုက္ခသည်နေရတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားနားလည်မှုစကားကြုံလာချုပ်ဆိုထားတာအခုဆိုရင်တစ်နှစ်ကျော်နှစ်နှစ်နီးပါးရှိနေပါပြီ။လက်ခံနိုင်ရေးအတွက်စီစဉ်ထားတဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့အားနည်းချက်တွေရှိလို့အခုလိုလုပ်ငန်းတွေမအောင်မြင်ဖြစ်နေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါပေမဲ့လည်းပြန်လည်လက်ခံရေးပိုင်းနဲ့ပတ်သက်လို့အစိုးရဘက်ကလုပ်ငန်းစဉ်တစ်ခုလုံးကိုပြန်လည်တုံ့တက်သွားဖို့မရှိဘဲဒီနေ့အတိုင်းကဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ
်။အဓိကတော့နိုင်ငံသားတွေပဲခုနကမှတာဆိုတာကျွန်တော်တို့ဟိုလိုအပ်မှာပဲအကူအညီတောင်းတာလေသူတို့နဲ့ကျွန်တော်နဲ့သဘောတူညီချက်တိုင်းအောင်သူတို့လိုက်ဆောင်ရွက်ဖို့ပဲလိုရယ်နံပါတ်တကတော့ဒါပေမဲ့လည်းခုနကပြောသလိုဘင်္ဂလားဒေ့ရှ်ကပြောနေတယ်မြန်မာနိုင်ငံက conducive environment ကိုဖန်တီးပေးမှာဘူးဆိုပြီးတော့ပြောနေတယ်နော်သူတို့တောင်းဆိုနေတာရှိတယ်နောက်ဘယ်နှနော် civilian protection အတွက်ဟိုထားပြီးဖို့နော် citizenship ကိစ္စအရောနော် accountability လို့နော်ဒါတွေပြောရနော်အဲ့ဒါတွေကအရှင်းကျူးရှိလို့တချို့ဟာတွေတက်တာတက်သွားနေတာနောက်ပြီးတော့သူကပရော်လက်သွားနေတာတချို့ဟာတွေကဒီဟာနဲ့လာချိန်တဲ့အခါမှာခုနပြဿနာတက်တော့တာပဲနော်အဲ့တော့ဘင်္ဂလားဒေ့ရှ်ရဲ့လူမျိုးကိုသိကြည့်လိုက်မှလို့ခံမှန်းလို့ရတယ်ဘာလဲကျန်ပိတ်ရှင်မဝင်စားဘူးမာတီလက်ဖရာမှာကျွန်တော်တို့ဖျားပေးမယ်ဆိုတဲ့အမျိုးကျောင်းနဲ့တအားလုံးပြည့်ရတယ်မှာဟိုသူ့လုပ်ရတဲ့ကပေါ်ပြလိုက်ရတာ
စနိုင်ငံသဘောတူညီချက်နဲ့ပြန်လာနိုင်တဲ့အစီအစဉ်မအောင်မြင်ပေမဲ့ကိုယ့်အစီအစဉ်နဲ့ကိုပြန်လာသူ400ကျော်တည်ရှိသွားပြီဖြစ်တာကြောင့်ဒုက္ခတွေလက်ခံနိုင်ရင်းနဲ့ပတ်သက်လို့ဘသူတွေကပြက်ကွက်နေတယ်လဲဆိုတာသိနိုင်တယ်လို့မြန်မာအစိုးရဘက်ကပြန်လည်ထောက်ပြထားတာရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခတွေလက်တဆုပ်စာလောက်ပြန်လာတာနဲ့ရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟစီနာကိုရန်ကလည်းရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိနေရပြန်နိုင်မှုစူးစမ်းမှာယုံကြည်စိတ်ချအောင်မြန်မာအစိုးရဘက်ကဆောင်ရွက်နေတာမတွေ့ရသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်လွတ်တော်မှပြောဆိုခဲ့ပြီးတာရှိလာတယ်။ကော်ဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကတော့ပြန်လည်လက်ခံရေးပိုင်းမအောင်မမြင်ဖြစ်နေရတာနဲ့ပတ်သက်လို့အခုလိုအကြံပြုသွားပါတယ
်။အဲဒီဒုက္ခသည်တွေကလည်းမယုံကြည်ကြဘူးဗျ။သူတို့ယုံကြည်အောင်တစ်ခုခုလှုပ်ပြရမယ်လှုပ်ပြမယ်ဆိုရင်သူတို့အိမ်သူတို့ပြန်ပါပဲ။ကျွန်တော်ကောက်ဆက်စတာရောက်ခဲ့တယ်တင်သူတို့အိမ်သူတို့ပြန်ရင်ပါလေသို့တော့သူတို့ယုံကြည်စိတ်ချမှုမရှိဘူးအဲဒါကြောင့်မို့လို့သူတို့ကိုလက်တွေ့ကြံ့ကြတိတ်ခါရှိရှိပြန်နိုင်အောင်အနေထားလေးဖန်တီးပေးရင်သူတို့ပြန်ပါမယ
်ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုမြန်မာအစိုးရကတရားဝင်အတိအမှတ်ပြုလက်ခံထားတာမရှိပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်တော့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂတို့နဲ့လည်းတရားနာလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးသဘောတူထားတာရှိပါတယ်။ဒါပေမဲ့လည်းနေရပြန်မဲ့ဒုက္ခသည်တွေကမှအခြေခံအခွင့်အရေးတွေနဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့အတူနေရပြန်ရေးအစီအစဉ်တွေလက်တွေ့အကောင်အထည်မဖော်နိုင်သေးဘဲဖြစ်နေရသေးပါရှင်။